တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကမကြာခင်ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာလာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့နဲ့ဒီလိုဖွဲ့နိုင်ဖို့အတွက်တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုကိုရယူသွားဖို့ပြင်ဆင်ထားပါတယ်။ LDU ရဲ့ဥက္ကဋ္ဌနဲ့ VOA သတင်းတောက်ကိုမိုးစောတွေ့ဆုံမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လာအိုဒီမိုကရက်တစ်အစည်းအရုံး LDU ဟာပြီးခဲ့တဲ့လကမွန်ပြည်သက်ပါတီ MNSP နဲ့အတူတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး AB လကုံမှာအစောဆုံးကျင်းပပွဲရှိတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုတက်ရောက်ဖို့ပြင်ဆင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီလိုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ရချိန်မှာလာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းရေးအတွက်တင်ပြဖို့ရှိနေကြောင်း LDU ရဲ့ဒုဥက္ကဋ္ဌဗိုလ်မှူးကြီးဆော်လမွန်ကပြောပါတယ
်။တန်းတူညီသူကခွင့်ရရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ဒေသဆိုတာကျွန်တော်ရရှိအောင်စ조사မယ်ဆိုတော့ကျွန်တော်မူဝါရှိပြီးသားကိုပိုင်အုပ်ချုပ်ခွင့်ရဒေသတောင်းဆိုဖို့ကလောလောဆယ်ကိုကျွန်တော်ခမားထားတော့ဒီတောင်လူရဲ့ရှေ့ချမ်းပေါ်တော့လာဟုတိုင်းတိုင်းပုံမှန်များများနေထိုင်နေရပေါ့တောင်လူရဲ့ရှေ့ချမ်းမှာကျွန်တော်မှန်းထားတာပေါ့ဘာမိုင်းပီးလို့မိုင်းဆာလို့မိုင်းတုံလို့တချေလေးမိုင်းဖြာကျန်းတုံတိပေါ့မိုင်းရန်မိုင်းခတ်တိပါနိုင်တယ်မြို့နယ်ကိုမြို့နယ်လည်းမသိဘူးကျွန်တော်ဆွဲထားတာဟုတ်တယ်ကျွန်တော်ကစူးစိဖို့လိုမယ်ကျွန်တော်လာလို့ကျွန်တော်ရှမ်းပြရှေ့ပိုင်းမြောက်ပိုင်းပြတ်ကျဲနေတာကစူးစိဖို့လိုမယ်စူးစိနဲ့ကျွန်တော်တောင်းဆိုလို့ရှိတော့ရနိုင်မဲ့အခွင့်အရေးတော့ရှိပါတယ
်2016ခုနှစ်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးပထမအစည်းအဝေးမှာ NCA ကိုလက်မှတ်ရေးထိုးမှထားတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ကဝါပြည်နယ်ဖွဲ့စည်းရေးကိုတင်ပြထားတယ်လို့ဝါမျိုးသားစည်းလုံးညီညွတ်ရေးပါတီကလည်းလက်ရှိဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာပါဝင်တဲ့မြို့နယ်6မြို့နယ်နဲ့ကျိုင်းတုံဒေသကမြို့နယ်10မြို့နယ်ကိုဝါပြည်နယ်အဖြစ်တောင်းဆိုထားပါတယ်LDU ရဲ့ဒုဥက္ကဋ္ဌဗိုလ်မှူးကြီးဆော်လမွန်ကတော့လာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ဖို့အတွက်အခြားတိုင်းရင်းသားတွေနဲ့ပြဿနာမရှိနိုင်ကြောင်းနဲ့ဝါနယ်ရှမ်းအပြင်တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုနဲ့အတူဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတဲ
့လောလောဆယ်ပြဿနာမပေါ်နဲ့တဲ့ကျွန်တော်ညှိယူရအောင်မယ်လေဒီရှမ်းပြည်မှာတော့ကျွန်တော်ခွဲထွက်မှာမဟုတ်ဘူးလေဘာမှပြည်မှာတော့ခွဲထွက်မှာမဟုတ်အဲ့ဒါကျွန်တော်တိတကိုပိုင်အုပ်ချုပ်ဒေသလည်းဘုလို့မှာမဟုတ်ဘူးဒီပူပေါင်းမှာကိုပိုင်အုပ်ချုပ်ဒေသအမလာဟိုကျေဝါနဲ့နေကြီးရောက်မယ်ရှမ်းနဲ့နေကြီးရောက်မယ်ရန်တိုင်းတိုင်းကြီးရောက်မယ်လေဒါကျွန်တော်သဘောတူမှာပဲကျွန်တော်စီပင်နဲ့အလားလို့ကျွန်တော်မြုံတိခဲ့ပါတယ်ရှမ်းပြည်မှာကြီးပိုးပလောင်ကိုကဝဒနုတော့ပြီးခဲ့ပြီပဲကျွန်တော်လာခေါ်လိုက်တာတောင်းဆိုဖို့မှာကျွန်တော်မတောင်းဘူးရှိတယ်ဝါလည်းထောက်ခပေးဖို့လိုမယ်ရှမ်းလည်းထောက်ခပေးဖို့လိုမယ်တိုင်းတိုင်းထောက်ခမှာတန်လေကျွန်တော်ကိုပဲဥချို့တို့ဒေတာမားတော့လို့ကျွန်တော်ရနိုင်တယ်လို့ကျွန်တော်မြုံတိပါတယ်
လာဟုလူမျိုးတွေနေထိုင်ရာဒေသအတွင်းမှာမူရစ်စေဝါထုတ်လုပ်မှုမှာနာမည်ကြီးတဲ့ရွှေတရိကန်နယ်မြေလည်းပါဝင်တာဖြစ်ပါတယ်။လောလောဆယ်မှာ LDU အနေနဲ့မူရစ်စေဝါတိုက်ဖြည့်ရေးလုပ်ငန်းကိုဦးစားပေးဆောင်ရွက်ဖို့လည်းပြင်ဆင်ထားတယ်လို့ပြောပါတယ
်။အခုလောလောဆယ်ရည်ဆိုင်ရမယ့်ပြဿနာကျွန်တော်ကဒီမူရစ်စေဝါတိုက်ဖြည့်ရေးအစားထိုးတင်တဲ့ဆက်ပြီးရတဲ့ဒီပညာပေးရေးပေါ့မူရစ်စေဝါမတိုးဆဲဘူးဒါသူတို့ဒီခုသူရည်ဆိုင်တဲ့ပြဿနာဖြစ်နေတယ်။အဲရောက်ကျွန်တော်တကယ်ဖို့ဖေးလို့လို့ရှိရင်ကျွန်တော်ဒေသမှာအမွေဆိုတက်ဖေးရလို့မယ်ကျွန်တော်ပညာပေးလို့မယ်တော့ကျွန်တော်မွေဆိုတက်ဖေးစခန်းကိုကျွန်တော်ဖွင့်လို့ဖို့အစားထိုးတင်တာဆက်ပြုဖို့ထိကျွန်တော်စီမံကိန်းတော့တပိပိချယူမယ်အလားလိုက်ကျွန်တော်မှဆုတ်ဖြတ်ချက်ရှိတယ်
မူရစီဝါတိုက်ဖြည့်ရေးလုပ်ငန်းတွေကိုအစိုးရတက်မရောရဲပြည်သူစစ်လူမှုဖွဲ့စည်းရင်းနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ် LDU အဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ကိုပိုင်ထိန်းချုပ်နယ်မြေမရှိတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရပါဘူးလက်ရှိအခြေအနေမှာလူမှုတွဲဆုံပွဲတွေကျင်းပပြီးလာဟုပြည်သူတွေရဲ့လူလားချက်တွေကိုစူးစီးဖို့နဲ့ဒီလူလားချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှတင်ပြဆွေးနွေးသွားဖို့အတွက်ပြင်ဆင်နေပါတယ်